ဟောင်ကောင်မှာတော့2019ခုနှစ်တုန်းကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြနေသူတွေအပေါ်နှိမ်နှင်းမှုကိုကြီးကြပ်ခဲ့သူလုံခြုံရေးအရာရှိဟောင်းဂျွန်လီဟာဟောင်ကောင်အုပ်ချုပ်ရေးမှူးသည်အဖြစ်နဲ့ဒီကနေ့ချမ်းသစ္စာတင်ဆိုခဲ့ပါတယ်။ဟောင်ကောင်ကျွန်းရဲ့ဖွဲ့စည်းပုံဥပဒေတွေအတိုင်းလိုက်နာချက်သုံးသွားမယ်လို့ကတိပြုခဲ့တယ်လို့ပြည်မာကြီးအစိုးရကလည်းတာဝန်ခံမယ်လို့ကတိပြုပါတယ်။တရုတ်အုပ်ချုပ်မှုအောက်ဟောင်ကောင်ကျွန်းပြောင်းရောက်သွားတာ25နှစ်ဖြစ်ထိမ့်မှန်းတဲ့အတူဟောင်ကောင်ကျောင်းအုပ်ချုပ်ရေးမှူးသည်နဲ့အစိုးရဖွဲ့သည်ချမ်းသစ္စာတင်ဆိုပွဲကိုပြုလုပ်ခဲ့တာမှသမ္မတရှီကျင်းပင်ကလည်းတပြည်တော်မူနှစ်ခုစနစ်ကိုကာကွယ်ပြောကြားခဲ့ပါတယ်ဒီစနစ်ကအလုပ်ဖြစ်တယ်ဆိုတာအချိန်ချင်းတက်တည်ပြခဲ့ပြီးဖြစ်တဲ့အတွက်ဒီစနစ်ကိုပြောင်းလဲဖို့အစီအစဉ်မရှိဘူးလို့ကျေးဥ်သမ္မတရှီကျင်းပင်ကပြောကြားခဲ့တာဖြစ်ပါတယ်ရှင်